မြန်မာတပ်မတော်နဲ့ကချင်လက်လက်ရေးတပ်မတော် KIA ရုံးကြဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်တော်ရဲမှာပိတ်မိနေတဲ့ကချင်စစ်ဘေးဆောင်ဒေသခံတွေကိုအ мян ဆုံးကယ်ထုတ်ပေးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မနေ့စန္ဒာဖော်ထုတ်ခဲ့ကြပါတယ်။မနေ့ပိုင်းမှာကချင်ဒေသခံတွေကမြို့ထဲမှာစီတန်းလှည့်လည်စန္ဒာဖော်ထုတ်ခဲ့ပေမဲ့တပိတ်စခန်းဖွင့်မဲ့အစီအစဉ်ကိုတော့အာဏာပိုင်တွေခွင့်မပြုခဲ့ဘူးလို့တပိတ်စခန်းဦးဆောင်ကော်မတီဝန်ကြီးကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအင်ကဆက်သွယ်မိညာသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်တွင်းကကချင်လူငယ်တွေ၊ကချင်ဘာသာရေးဖွဲ့စည်းတွေနဲ့လူမှုဖွဲ့စည်းတွေကနေပြည်ချင်းနှံမျိုးပြင်ဆန္ဒဖော်ထုတ်ရတဲ့အခြေအနေနဲ့ပတ်သက်လို့တပိတ်စခန်းဥဆောင်ကော်မတီဝင်သူဖြစ်သူဦးလန်းဆောင်ကအခုလိုပြောပါတယ
်။မနေ့9နာရီ10နာရီကနေစတင်ပြီးမှကချင်ပြည်သူလူထုကမန်းချေကတော့၃ကောင်မီပါလောက်ရှိတယ်လို့ကမန်းပါတယ်။မနောပိုင်းမှာစုစည်းပြီးမှမြန်မာတပ်မတော်ရဲ့စစ်ထံတဲ့စစ်ကြောင်းတွေကြောင့်ကျွန်တော်တို့တောတောင်ဒေသမှာပိတ်မိနေတဲ့ပြည်သူလူထုတွေအယောက်2000ကျော်ဒီနေ့အချိန်မှာအသက်အန္တရာယ်ဆန္ဒရိတ်ခါလူသားချင်းဆန္ဒထောက်ထားမှုအကူအညီရှိတဲ့တိတ်လောင်ခံနေရတဲ့အထက်ဆောင်မှုဒီစစ်တေးအချင်းပြည်သူဒုက္ခတွေကိုအများဆုံးနိုင်ငံတော်အစိုးရမှတာဝန်ရှိဖို့ပြညာအားလုံးလည်းလည်းလည်းလည်းဆောင်ပြီးမှကျွန်တော်အများဆုံးကဲထုတ်နိုင်ရန်လူထုအင်အားနဲ့စင်နာမျိုးမှအားလုံးဆန္ဒပြမှုကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါပြီ။အခုညနေပိုင်းမှာကတော့ကျွန်တော်တို့ကချင်လူငယ်ထုတွေဦးဆောင်ပြီးမှတပိတ်ခန်းကိုဖွင့်သွားပြီးမှကျွန်တော်တို့ဆန္ဒပြထုတ်ပေါ်သွားမှာဖြစ်ပါတယ
်။ဆန္ဒဖော်ထုတ်သူတွေအနေနဲ့တိုက်ပွဲကြပိတ်မိနေသူတွေကိုဆန္ဒရိတ်ကထောက်ပါရေးပိမိတဲ့ပြည်သူတွေရဲ့အသက်တွေကိုလစ်လူမရှုရင်းနဲ့စစ်ပွဲတွေကြောင့်ဒုက္ခကြုံတွေ့နေရတဲ့ပြည်သူလူထုတွေရဲ့ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလည်းနှုတ်ဆက်မနေဘူးစီတန်းလှည့်လည်တောင်းဆိုခဲ့တာပါဒီမနေ့ပိုင်းမှာမြို့တွင်းစီတန်းလှည့်လည်ဆန္ဒဖော်ထုတ်ခဲ့ရမှာအာဏာပိုင်တွေဘက်ကသာစီပိတ်ပင်မှုတွေမရှိခဲ့ပေမဲ့ညနေပိုင်းမှာတက်ကြွတဲ့ကချင်လူငယ်တွေကနေတပိတ်စခန်းဖွင့်လို့သွားမဲ့စီစဉ်အတွက်အာဏာပိုင်တွေကခုခုချက်မပေးဘဲသာစီမှုတွေပြုလုပ်လာနေပါတယ်ဒီအချိန်မီကတော့ဥလန်းဆောင်ကခုလိုဆက်ပြောပါတယ်
နောက်ဆုံးအချိန်ကတော့ဒီနေ့ကပတ်လည်ကျွန်တော်တို့ကထားပေးတယ်ခုညနေရေးစားကိုကျွန်တော်တို့ဥဆောင်ကော်မတီချုပ်တွေကကြီးတိုင်းနဲ့အခုကတော့ဝန်ကြီးချုပ်ပူဇော်ဆိုပြီးမှတို့ခုမပြုတ်ပါဆိုပြီးမှစာလာစပေးတယ်လို့ကြားသိရပါတယ်ဗျကျွန်တော်တို့ဥဆောင်ကော်မတီတွေဆီဝဲဆိုင်ကြီးမှာပဲဆက်ဆက်တော့မယ်ဆိုတာတော့ကျွန်တော်တို့ပြန်ပြီးမှဆုံးဖြတ်မှာဖြစ်ပါတယ
်လူငယ်တွေကလည်းတပိတ်စခန်းဖိုးလေးသွားမယ်စီစဉ်အတွက်တပိတ်ဥဆောင်ကော်မတီတွေကလည်းဆင်းနေပြီးမှတပိတ်ထားတဲ့မထားတဲ့ဆုံးဖြတ်သွားမှာဖြစ်ပါတယ်ဧပြီလအတွင်းတပ်မတော်နဲ့တခြင်းလက်နက်ကိုင်ဖွဲ့ KIU တို့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ဒေသနှံ့ကဒေသခံပြည်သူတွေစစ်ဘေးတန်းချောင်နေရတဲ့အချိန်တွေကိုတော့ဥလန်းဆောင်ကအခုလိုဆက်ပြောပါရစေ။
ကျွန်တော်တို့ဒီတိုင်းဒေသအောင်လော့ဒေသဘက်မှာပေါ့နော်1800ကျော်လောက်ကျွန်တော်တို့ပြည်လောင်ခံနေရပါတယ်။ဒီကမိုင်းမြို့နယ်ဘက်ကလိုင်လောင်းခုဘက်မှာလည်းဒီအယောက်နေရာကျော်လောက်ကျွန်တော်တို့ပြည်လောင်ခံနေရပါတယ်။ဒီအင်ဂျင်နီယာဟိုတောင်ဝန်ဘက်မှာလည်းလူတွေရှိနေတဲ့ဒေသကိုကျွန်တော်တို့ကြည့်ရပါတယ
်။ကချင်ပြည်နယ်ဖကတနိုင်းကမိုင်းမိုးကောင်းနဲ့အင်ဂျင်နီယာမြို့နယ်က KIA ခြေစုနေရာတွေဖြစ်တဲ့မန်ဝဲဒေသအောင်လော့ဒေသကစုံဒေသနဲ့အင်ဂျင်နီယာဒေသတွေမှာတပ်မတော်ကလည်းနိုင်ငံရှင်လေးရေလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်ဒေသခံပြည်သူ9000လိပါထွက်ပြေးတင်းချောင်ခဲ့ရပါတယ်။အလားတူမြမတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်မြစ်ဆုံကျေးရွာအုပ်စုဝေထောင်ကျေးရွာမှာ၃ရက်ကြာပိတ်မိနေတဲ့အင်ဂျင်ရဒေသခံတရာကျော်ကိုမနေ့ညဘက်မှာအကူအညီပေးရေးဖွဲ့စည်းတွေကနေတွားရောက်ခေါ်ထုတ်နိုင်ခဲ့တယ်လို့ကချင်ငင်းချမ်းရေးကျူတော်ကဥလမိုင်ကွန်ကြာကပြောပါတယ်။
အမေကနန္နာရီလောက်မှာရှင်ပြည်နယ်ဆွေရယုံမှာစီဝေလို့ပြီးတော့မှ MCC လို့ခေါ်တဲ့ဒိဋ္ဌနာပေါင်းဆိုအတင်းတော်ဆရာတော်တွေသူတို့တူစီစီနဲ့ပါပြီးတော့မှကွေခေါ်မှာရှိတဲ့ဒီပေါင်းတရာကျော်ပါလေစိတ်ဆုနေတဲ့အားကိုတွားရောက်ခေါ်ယူဖို့အတွက်ခွင့်ပြုဆက်ရရှိခဲ့တယ်လေမနေ့ကနန္နာရီ၈နာရီလောက်မှာတစ်ခါကန်းကိုပြန်ကူးနိုင်ပြီးတော့မှအခုတောင်ဆဲရွာပါအဲ့မြစ်ဆုံအထက်နားမှာပါလေအမှားစစ်ဆောင်စခန်းပြားကြီးဖွင့်ထားတဲ့နေရာမှာကက်သလစ်တွေရဲ့ဆရာကျောင်းဝင်းထဲမှာပဲအားလုံးရှိထားတယ်ဗျ
ဒီကရဧဘရလ26ရက်နေ့မှာလဲတပ်မတော်နဲ့ KIA တိုက်ပွဲတွေကြောင့်အင်ဂျင်ယာမျိုးနယ်တွင်းကအင်လော့ရန်၊ကွေထောင်၊အင်္ဂလန်ကောင်းစားတဲ့ကျေးရွာဆယ်ရွာကပြည်သူဆောင်ကျော်ဟာမြစ်ဆုံနဲ့တံဖဲရွာကိုတင်းချောင်ရောက်ရှိလာခဲ့ပါတယ်။အင်ဂျင်ယာဒေသဘက်မှာတိုက်ပွဲတွေကြောင့်မြစ်ကြီးနားမျိုးကိုဆွတ်ပြေးလာတဲ့ဒေသခံတွေကိုမြောက်ပိုင်းတန်းစစ်ဌာနချုပ်ကျော်မှုကနေမလေးကတွားရောက်ဖိတ်ဆုံခဲ့ပြီးတပ်မတော်ဘက်ကပြည်သူတွေအသိပေးကြညာချက်လက်ကမ်းစာဆောင်တွေဖြန့်ဝေခဲ့ပါတယ်။အဲ့ဒီလက်ကမ်းစာဆောင်ထဲမှာဧပြီလတွင် KIA ခြေပြုနေရာတွေဖြစ်တဲ့ဖန်ကားမြို့နယ်မန်ဝဲဒေသကိုတပ်မတော်ကနေနေမြင့်ရှင်းလင်းသိမ်းပိုက်ခဲ့ပြီးအောင်လော့ဒေသ၊သစုပ်ဒေသနဲ့အင်ဂျင်ယာဒေသတွေမှာတပ်မတော်ကနေဆက်လက်နေမြင့်ရှင်းလင်းနေတယ်လို့ KIA နဲ့မပတ်သက်မဆက်နွယ်သူတွေစိုးရိမ်စရာမရှိဘဲအင်ဂျန်နိုင်တယ်လို့အဲ့ဒီလက်ကမ်းစာဆောင်ထဲမှာဖော်ပြထားပါတယ်။အလားတူ KIA ကချင်းလွတ်လပ်ရေးဖွဲ့ဘက်ကလည်းတိုက်ပွဲကြောင့်နေအိမ်ကနေထွက်ပြေးပြီးစစ်ဘေးကြောင်နေရတဲ့ကချင်းပြည်သူတွေကိုစိတ်ကြမကြပဲကြုံတွေ့နေရတဲ့ဒုက္ခတွေကိုတီးခံပြီးကြော်ဖြတ်ကြဖို့ KIU ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်မာလကဧပြီလ28ရက်နေ့မှာစာရဆောင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ